ထိုင်းနိုင်ငံမြောက်ပိုင်းကခိုရက်လို့အသိများကြတဲ့နခွန်ရချက်စီမမြို့မှာလူ20ကိုပြစ်တပ်ပြီးရှော့ပင်းမော်တွေပုံအောင်နေတဲ့စစ်သားကိုတင်းနှင်းကနေနဲ့မနက်ပိုင်းမှာဝင်ရောက်စီးနှင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးတေဆုံးခဲ့ရတာကြောင့်အခုဆိုရင်တေဆုံးသူ22ဦးထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးကပြောပါတယ်နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်2ဦးလည်းဒဏ်ရာရထားတဲ့အကြောင်းကျန်းမာရေးဝန်ကြီးအနုတင်ချာဗီရာဂူကပြောပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာတော့ခိုရက်မြို့တွင်းကတာမီနယ် 21 shopping mall ကြီးထဲမှာပောက်ကွဲသံတွေတနက်ပစ်ခတ်သံတွေထွက်ပေါ်နေပါတယ်။တာမီနယ် 21 shopping mall ကြီးအပြင်မှာတော့ရဲဒုတိယပုံမှုကြီးပွန်ဆက်ပရီဆက်ကအခုလို့ပြောပါတယ်
။ကပ္ပေဒူဝါမြောက်ပါဒီဟိုနိုင်ပါဆိုပါတယ်။ဒီရောမမေတာ
shopping mall ကနေမထွက်နိုင်သေးတဲ့လူတချို့ရှိနေသေးဖြစ်ပြီးသူတို့အတွက်စိုးရိမ်တဲ့အကြောင်းလုံခြုံရေးတပ်ဖွဲ့တွေကအထက်မှပိတ်မိနေသူတွေနဲ့ဆက်သွယ်နေပြီးသူတို့ရှိတဲ့နေရာကိုသိရအောင်လုပ်နေတဲ့အကြောင်းပိတ်မိနေသူတွေကတော့စိုးရိမ်ကြောက်လန့်နေကြပြီးစိတ်အေးအေးထားကြဖို့ရောက်တဲ့နေရာမှာပဲရှိနေကြဖို့နဲ့နေရာမှာဝတ်နေကြဖို့ပြောဆိုထားတယ်လို့ရဲဒုတိယပုံမှုကြီးကပြောဆိုသွားတာပါတနတ်သမားရှိနေတဲ့တာမီနယ် 21 shopping mall ကြီးတဲ့ကနေလွတ်မြောက်လာသူတဦးကလည်းအခုလို့ပြောပါတယ်
ท่านบอกว่าคือมีคนที่บอกว่าอยากออกไปแล้วคือแบบนั้นให้มันไปก็มีใครกล้ามาก็คือรอจนกว่าจะมีเจ้าที่ตำรวจมา
အပြင်ကိုထွက်ရှင်နေတဲ့လူတွေ shopping mall ကြီးထဲမှာရှိနေစေဖြစ်ကြောင်းသူတို့ထွက်ရင်ကိုဘေးကင်းပါမလားဆိုတာမသေးကြတာနဲ့ရဲတွေလာတဲ့အထိတချို့ကစောင့်နေကြတာလို့ပြောသွားတာပါခိုရက်မြို့ကစနေနေ့နေကင်းပိုင်းတုန်းကစစ်သားတို့ကအိမ်တလုံးမှာစပြီးတော့တနက်နဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်စခန်းတစ်ခုထဲမှာဝင်ရောက်ပြစ်ခတ်တာပါအဲ့ဒီနောက်မှာတော့ Terminal 21 shopping mall ကြီးထဲကိုရောက်သွားတာဖြစ်ပါတယ်တွေ့ရလူတွေကိုတနက်နဲ့ပြစ်ခတ်တာကြောင့်အခုချိန်ထိတေဆုံးသူအနည်းဆုံး22ဦးရှိပြီး33ယောက်ဒဏ်ရာရထားပါတယ်ရှင်